မြန်မာစစ်တပ်ကျူးလွန်မှုကဒေသတွင်းတည်ငြိမ်မှုပေါ် NDA ကြီးနေပြီလို့ကုလမှာတမ်မကြီးဦးကျော်မွန်ထွန်းကပြောလိုက်ပါတယ်။ပြည်တွင်းနဲ့နိုင်ငံတကာဥပဒေကိုအစဉ်ချိုးဖောက်နေတဲ့မြန်မာစစ်တပ်ကျူးလွန်မှုတွေဟာဒေသတွင်းတည်ငြိမ်အခြေမှုပေါ်ကြီးမားတဲ့ NDA ကြောင့်နေပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မွန်ထွန်းကကုလသမဂ္ဂမှာမနေ့ကသတိပေးလိုက်တာပါ။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်က89ချိန်မြောက်ကုလထွေထွေညီလာခံရဲ့ဥပဒေကြီးရာစထမကော်မတီအစည်းအဝေးမှာဦးကျော်မွန်ထွန်းကမြန်မာစစ်တပ်ရဲ့ရက်စက်ချမ်းရုပ်တဲ့တိုက်ခိုက်မှုတွေကြောင့်ပြည်သူတွေနေရာစွန့်ခွာထွက်ပြေးရပြီးဒေသတွင်းလူကြုံရေးပေါ်ဆူဆူကြီးမားလာနေတယ်လို့အခုလိုတင်ပြသွားခဲ့ပါတယ်
။ The military hunters continue violations of domestic laws and international law have serious implications on regional
ပြည်တွင်းနဲ့နိုင်ငံတကာဥပဒေတွေကိုစစ်ကောင်စီကအစဉ်တစိုက်ချိုးဖောက်နေတာတွေဟာဒေသတွင်းတည်ငြိမ်အခြေမှုပေါ်ကြီးမားတဲ့တိုက်ရောက်မှုရှိနေပါတယ်။အဓိကအဖြစ်စစ်ကောင်စီရဲ့ရက်စက်ချမ်းရုပ်တဲ့တိုက်ခိုက်မှုတွေကြောင့်လူတသန်းကျော်နေရစွန့်ခွာထွက်ပြေးခဲ့ရပါတယ်ဒီလိုနေရစွန့်ခွာထွက်ပြေးကြသူတွေထဲမှာအမျိုးသမီးတွေကလေးသူငယ်တွေလူကုန်ကူးမှုလိုမျိုးနိုင်ငံချော့မှုကင်းတွေရင်ဆိုင်ရမယ့်အန္တရာယ်ရှိနေပါတယ်လို့ဦးကျော်မထွန်းပြောသွားတာပါဦးကျော်မထွန်းကဆက်ပြီးတရားမဝင်အာဏာသိမ်းစစ်တပ်အနေနဲ့သူတို့ရဲ့အကျိုးစီးပွားကိုပဲရှေ့ရှုပြီးဥပဒေတွေကိုထင်သလိုပြုမှုနေတဲ့အတွက်နိုင်ငံတွင်းတရားရုံးမှန်သမျှဥပဒေကိုလွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်နိုင်ခြင်းမရှိဘူးလို့လည်းဆက်ပြောခဲ့ပါတယ်ခင်ဗျာ